မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ရဲ့2020ခုနှစ်ဇန်နဝါရီလ10ရက်တာနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အော်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အီရန်မှာလူပေါင်း186ယောက်သေဆုံးသွားတဲ့ယူကရိန်းခီးသည်လေယာမစ်ဆိုင်းထုံးနဲ့ပစ်ခတ်ရတာမဟုတ်တဲ့ကြောင်းအီရန်ရဲ့ပြည်လူရောင်းထဏကြီးကပြောဆိုလိုက်ပါတယ်။တရုတ်သမ္မတရှီချင်းဖျင်ရဲ့ရှေ့သတင်းဘက်နောက်မှာမြန်မာနိုင်ငံကိုတွားရောက်မဲ့ကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရတဲ့မှာ82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားမှာပြည်တွင်းစစ်ရဲစဲရေးအတွက်တောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ်
။နောင်ပြည်တွင်းစစ်တွေမဖြစ်အောင်လို့အဲ့လိုအောင်နိုင်ရေးမနှောပွဲကြီးကျမတို့တခုကျင်းပနိုင်တဲ့အခြေအနေကိုရောက်အောင်လို့အလုံးကြိုးစားခြင်းပါတယ်။စစ်ပွဲတွေဖြစ်ခြင်းကိုအောင်နိုင်
ဒီသတင်းနဲ့အတူတစ်ဆက်တည်းမှာပဲကချင်ပြည်နယ်ဘက်မှာတော့တပ်မတော်စစ်ကြောင်းမိုင်းခွဲတိုက်ခိုက်ခံရတဲ့ဆိုပြီးပြန်လည်ပြစ်ခတ်ရမှာကလေးငယ်တို့အပါအဝင်ရက်သားတွေထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောကြပါဗျ။ဥက္ကဏီလှုပ်ကြံခံရမှုမှာတရခန့်ဘက်ကရောတရလူဘက်ကပါတင်ထားတဲ့အယူခံ၅မျိုးစလုံးဒီကနေ့တရားလွှတ်တော်ရုံးချုပ်ကပယ်ချလိုက်တယ်ဆိုတာကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းလှော်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါမယ်ရှင
်။ UN နိုင်ငံတရုတ်မျိုးတော်လီယင်ဝင်းကနေပြန်တက်ပြီးမကြခင်မှာပဲပြစ်ကြခဲ့ရကလူပေါင်း186ယောက်သေဆုံးခဲ့ရတဲ့ယူကရိန်းခီးသည်လေယာမစ်ဆိုင်းထုံးနဲ့ပစ်ခတ်ရတာမဟုတ်တဲ့ကြောင်းအီရန်ရဲ့ပြည်လူရောင်းထဏကြီးကပြောဆိုလိုက်ပါတယ်။မစ်ဆိုင်းထုံးနဲ့ပစ်ချခံရတာမဟုတ်ဘူးဆိုတာသိကြတဲ့အကြောင်းအလီအက်ဖ်တယ်ဆိုတာကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာညင်းဆန်သွားတာပါ။အီရန်ထိတ်တန့်တမှုတစ်ယောက်ကိုအမေရိကန်ကလေကြောင်းကနေတုတ်တင်ခဲ့တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အီရန်ကအမေရိကန်တပ်တွေခြေစိုက်ထားတဲ့အီရန်နိုင်ငံကလေတက်စကန်ကူကိုပက်ထင်းတပ်မစ်ဆိုင်းထုံးနဲ့တိုက်ခတ်ခဲ့တဲ့နေ့မှာပဲလေရင်ပစ်ချခဲ့တာဖြစ်ပါတယ်။ယူကရိန်းလေယာဉ်ကိုထိမှန်ခဲ့တယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းအတူတစ်ခုကိုလည်း New York Times သတင်းစာကမနေ့ကပဲဖော်ပြခဲ့တာပါ။မစ်ဆိုင်းတုံးလို့ယူဆရတဲ့အရာဝတ္ထုတစ်ခုကလေယာဉ်ကိုထိမှန်ခဲ့ရကမီးလောင်သွားတဲ့လေယာဉ်ဟာနောက်ကျောင်းပြန်လည်ဖို့ကြိုးစားရင်းပြတ်ကျခဲ့တာလို့လည်းသတင်းကဖော်ပြပါရယ်။အီရန်ကတော့လေယာဉ်ပြတ်ကျမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်မှုအမေရိကန်ကအမျိုးသားတရုတ်ပူးဆောင်ရေးလူညုံရေးဆိုင်ရာဘုတ်ဖွဲ့ NTSB ကိုလည်းဖိတ်ကြားထားပါရယ်။ဒီနိုင်ငံကဖိတ်ကြားချက်ကိုတရားဝင်လက်ခံရရှိခဲ့ပြီးနောက်ကိုဇယ်ရီစေလွတ်ဖို့စီစဉ်ထားကြောင်းလည်းမနေ့ကပဲ NTSB ကကြေညာချက်ထုတ်ပြန်ထားတာပါ။လေယာဉ်ထုတ်လုပ်တဲ့ဘိုးအင်းကုမ္ပဏီကိုလည်းအီရန်တာဝန်ရှိသူတွေကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကြီးထွားနေပြီးအမေရိကန်ကပိတ်ဆို့တံခါးမှုတွေချမှတ်ထားတဲ့အတွက်အမေရိကန်စုံစမ်းစစ်ဆေးသူတွေအနေနဲ့ဘလောက်တိုင်းတာထိပါဝင်ခွင့်ရမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စုံစမ်းစစ်ဆေးမှုမှာတော့ပြစ်ကြတဲ့လေကြောင်းလိုင်းရဲ့နိုင်ငံရင်းဖြစ်တဲ့ယူကရိန်းကလည်းပူးပေါင်းပါဝင်နေပါတယ်။
အီရတ်နိုင်ငံဘက်ဒက်ကမြို့ကအမေရိကန်တပ်ရုံးကိုဖောက်ခွဲဖို့အီရန်အစိုးရအီရန်စစ်ဦးစီးချုပ်ကာဆမ်ဆိုလေမာနီစူးစင်းနေတဲ့အတွက်သူ့ကိုတုတ်တင်ဖို့အမိန်ပေးခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အန်ဒီရဲ့ကြားရောက်တော့မှာမို့ကာဆမ်ဆိုလေမာနီကိုလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်နဲ့သူ့ရဲ့အကြံပေးတွေပြောနေပေမဲ့ဘလို့အန်ဒီရဲ့လဲဆိုတာကိုတိတိကျကျမပြောတဲ့အပေါ်ဒီမိုကရက်အမတ်တွေအဖြစ်ရီပက်ဘလစ်ကန်အမတ်တချို့ကလည်းဝေဖန်နေကြတာပါ။ဂျာတာဘရီနီကတော့ဘက်တက်ကအမေရိကန်တန်ယုံကိုဖောက်ခွဲဖို့လုပ်နေတာကြောင့်အပြင်တခြားသိတာတဲ့အကြောင်းတွေကြောင့်တုတ်တင်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကအင်ဗျူတော်မှာပြောကြားခဲ့ပါတယ်။ဆိုလီမနီဟာအီရတ်နဲ့လေဗနွန်နိုင်ငံတွေမတည်ငြိမ်အောင်လုပ်နေတယ်လို့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ကွန်ထရိုက်တာတယောက်သေဆုံးခဲ့တာဟာလည်းသူ့လက်ချက်ကြောင့်ဖြစ်တယ်လို့ထရမ့်အစိုးရတာဝန်ရှိသူတွေအရင်ကပြောနေတာပါ။အခုတော့အမေရိကန်တန်ယုံကိုဖောက်ခွဲဖို့လုပ်နေတာကြောင့်ဆိုလီမနီကိုလေကြောင်းကနေတိုက်ခိုက်တပ်ဖြတ်ခဲ့တာလို့သမ္မတကပြောပါတယ်။တချိန်တည်းမှာပဲဗုဒ္ဓနေတော်ကအီရတ်မှာရှိတဲ့စစ်အခြေစိုက်စခန်းနှစ်ခုအပေါ်အီရန်ကပယ်ထိန်တုံးတွေနဲ့ပစ်ခတ်တိုက်ခိုက်တာဟာအမေရိကန်တပ်တွေကိုတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာစီဦးစီးအရာရှိချုပ်ဆိုလီမန်နီကိုတပ်ဖြတ်ခဲ့တဲ့အပေါ်လက်တုံပြန်တိုက်ခိုက်တာလို့အီရန်ဘက်ကတော့ပြောကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ယူရန်နိုင်ငံပေါ်နောက်ထပ်စီးရီးယားအရေးယူမယ်ဆိုရင်ကွန်ဂရက်တူတူရဲ့အတည်ပြုချက်ရယူရမယ်ဆုံးဖြတ်ချက်တစ်ချက်ကိုအမေရိကန်အောက်လုပ်တော်မှာအတည်ပြုလိုက်ပါတယ်။မနေ့ကမဲခွဲရမှာတော့လူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားရေးအားလုံးနှီးပါနဲ့အတူရီပက်ဘလစ်ကန်တချို့ကလည်းထောက်ခံမဲပေးခဲ့ကြပြီးထောက်ခံမဲ224မဲကန့်ကွက်မဲ194မဲနဲ့အတည်ပြုလိုက်တာပါ။အီရန်ထိတ်တန့်စစ်ဗိုလ်ချုပ် ကာဆင်ဆူလမနီကိုပြီးခဲ့တဲ့သတင်းပတ်ထဲသမ္မတထရမ်ပ်နဲ့တုတ်တင်ခဲ့တဲ့ပေါ်တုံ့ပြန်တဲ့အနေနဲ့အောက်လွှတ်တော်မှာမဲခွဲရလည်းဖြစ်ပါတယ်။အီရန်ကုတ်အထူးတပ်ဖွဲ့ခေါင်းဆောင်ကိုတုတ်တင်ခဲ့တဲ့အကြောင်းရင်းပေါ်အစိုးရရဲ့ရှင်းလင်းချက်ပေါ်မှာတော့ဒီမိုကရက်ကိုယ်စားရေးနဲ့ရီပက်ဘလီကန်တချို့ကပါပုံဝင်မကျဖြစ်နေကြတာပါ။အင်ဂျီလိုပြောခွင့်ရဟိုဂန်ကစ်တလီကတော့လွှတ်တော်ဆုံးဖြတ်ချက်ကလွဲမှားပြီးအထိပ္ပယ်မရှိကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အီရန်ရဲ့အီရန်နဲ့လက်အောက်ခံဖွဲ့စည်းရေးအကြမ်းဖက်လို့ရတဲ့ကိုအမေရိကန်တပ်ဖွဲ့တွေရဲ့ဟန်တာနိုင်စွမ်းနဲ့အမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေအပေါ်ချင်းချောက်မှုတွေကိုအကာအကွယ်ပေးဖို့ကြိုးပမ်းနေတဲ့သမ္မတရဲ့လုပ်ပိုင်ခွင့်ကိုပိတ်ပင်တဲ့ဆုံးဖြတ်ချက်တရက်သာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မလိုက်နာမဖြစ်လိုက်နာရမယ်ဆုံးဖြတ်ချက်မျိုးမဟုတ်ပေမဲ့လည်းအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တဲ့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းမဲမခွဲခင်မှာပဲပြောဆိုထားပါတယ်။အမေရိကန်တွေရဲ့အသက်အိုးအိမ်တွေစံတန်မိုးတွေကိုအကာအကွယ်ပေးမဲ့ဆုံးဖြတ်ချက်တရဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဒေါ်နယ်ထရန့်ကိုအမေရိကန်ထောက်ခံကြသူ Republican ကိုယ်စားလှယ်တချို့ကတော့ဆုံးဖြတ်ချက်ဟာအထိပ္ပယ်မဲ့ပြီးခြေခံဥပဒေကအနှင်းထားတဲ့သမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုလည်းကန့်သတ်နိုင်မှာမဟုတ်တဲ့အကြောင်းဝေဖန်ပြောဆိုခဲ့ကြပါတယ်။
အီရတ်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်တွေရုပ်သိမ်းရေးဆွေးနွေးပြင်ဆင်ဖို့အတွက်အမေရိကန်ကတန်တမာတပ်ဖွဲ့ဆေးလွတ်ပါလို့အီရတ်ယာယီဝန်ကြီးချုပ်အဒဲလ်အဗဒဲလ်မဂဒီကတောင်းဆိုလိုက်ပါတယ်။အီရတ်နိုင်ငံထဲကနေနိုင်ငံသားတပ်တွေရုပ်သိမ်းရေးဆုံးဖြတ်ချက်ကိုအီရတ်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ဒီဆုံးဖြတ်ချက်အတိုင်းအကောင့်ထဲပုံမဲ့အစီအစဉ်လုပ်နိုင်မှုအတွက်တန်တမန်တွေဆေးလွှတ်ရေးကိုဝန်ကြီးချုပ်မဂဒီကအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကိုကြားသာပြေးနေညကဖုန်းဆက်သွယ်ပြောခဲ့တယ်လို့အီရတ်ဝန်ကြီးချုပ်ယုံကပြောပါတယ်။IS စစ်သွေးကြွတွေပြန်လည်ဥမော်လာမာကိုတားဆီးကာကွယ်နေတဲ့အီရတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်အီရတ်နိုင်ငံထဲမှာအမေရိကန်တပ်ဖွဲ့ဝင်9200လောက်ဖြန့်ချထားပါတယ်။ဂျီဟတ်စစ်ပွဲဆင်နွှဲနေသူတွေကိုနှိမ်နင်းတဲ့နေရာမှာကူညီဖို့အီရတ်အစိုးရကအမေရိကန်ဥဆောင်တဲ့နိုင်ငံကပူးပေါင်းတပ်ဖွဲ့တွေကို2014ခုနှစ်တုန်းကဖိတ်ခေါ်ခဲ့တာပါ။အစိုးရအချင်းချင်းသဘောတူပြီးအဲ့ဒီလိုနိုင်ငံသားတပ်တွေဖြန့်ချထားတဲ့ကိစ္စအပေါ်အီရတ်လွှတ်တော်မှာဘယ်တော့မှအတည်ပြုချက်မယူခဲ့ပါဘူး။ဒါပေမဲ့တနင်္ဂနွေနေ့တုန်းကတော့အီရတ်လွှတ်တော်ကနေနိုင်ငံသားတပ်တွေအားလုံးပြန်ရုပ်သိမ်းရေးကိုမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။အဲဒီနောက်အမေရိကန်တပ်တွေအီရတ်နိုင်ငံကထွက်ဖို့ပြင်ဆင်နေကြောင်းအီရတ်မှာရှိတဲ့အမေရိကန်တပ်မှုကြီးတွေကတခြားနိုင်ငံတပ်မှုကြီးတွေကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီစာဟာမှားယွင်းပို့ခဲ့တာဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ကနောက်ပိုင်းမှာပြောပေမဲ့ဘာသာပြန်စာသားနဲ့လက်မှတ်ထိုးထားတဲ့စာကိုသူယုံကလည်းလက်ခံရရှိတယ်လို့ဝင်ကြီးချုပ်အက်ဒဲလ်မဂဒီကပြောပြီးတော့ရှင်းလင်းဖို့တောင်းဆိုခဲ့ပါတယ်။နိုင်ငံသားတပ်တွေရုပ်သိမ်းဖို့အီရတ်လွှတ်တော်ရဲ့အတည်ပြုချက်အပေါ်ဥပဒေအကြောင်းအရခိုင်လုံတဲ့ရှင်းပြချက်ပေးဖို့အမေရိကန်ဥဆောင်တဲ့ပူးပေါင်းတပ်တွေဘက်ကလည်းတောင်းဆိုထားကြပါတယ
်။ VOA American Fan ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ View American တမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံရှိချင်းဖြစ်ရရှိသတင်းပတ်နောက်ပိုင်းမြန်မာနိုင်ငံကိုလာရောက်မဲ့အကြောင်းတရုတ်နိုင်ငံချိုင်ဝင်ကြီးဌာနကဒီနေ့ပဲတည်ပြလိုက်ပါတယ်။တမရဦးဝင်းမြင့်ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြစ်ရှိသတင်းပတ်တောက်ချန်တဲ့စနေနေ့မှာမြန်မာနိုင်ငံကိုလာရောက်မယ့်အကြောင်းတရုတ်နိုင်ငံကြားဝန်ကြီးဌာနပြောခွင့်ရသူဟွာချင်ယွန်းကိုကူကားပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံရုံး Facebook စာမျက်နှာမှာဖော်ပြခဲ့တာပါ။ဒါဆိုရင်2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တယ်လို့မြန်မာနိုင်ငံကို16နှစ်အတွင်းပထမဆုံးတရုတ်သမ္မတတဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။တရုတ်ဆိုရရဲ့အဘော Global Times သတင်းစာကတော့2020ပြည်နှစ်ဟာတရုတ်နဲ့မြန်မာတန်တမာဆက်ဆံရေးထူထောင်တဲ့အနှစ်90ပြည့်ဖြစ်တဲ့အတွက်တရုတ်နိုင်ငံကအခက်အခဲတွေစီးပွားရေးလုပ်ငန်းရှင်တွေကအခုခီးစဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းဖော်ပြထားပါတယ်။တရုတ်နိုင်ငံကအကောင့်ထဲပေါ်ပေါ်ကျိုးပန်းနေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ဆက်ဆံနေတဲ့မြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တန်တမာဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။ခီးစဉ်တွင်တနင်္ဂနွေကျဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အကြောင်းလဲမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အရေးကိစ္စအပါအဝင်နိုင်ငံတကာရေးရာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာပါ။
Kita juga membahas situasi di kawasan dan internasional, antara lain situasi di Timur Tengah, Laut Cina Selatan, ဒ
ေတာရင်းနဲ့နိုင်ငံကကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်အခြေအနေပိုင်းဒေတာမှဖြစ်နေတဲ့အခြေအနေတောင်တရုတ်ပင်လယ်ကိစ္စရခိုင်ပြည်နယ်ကိစ္စနဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးဖြစ်ပါတယ်အခြေအနေပိုင်းမှာအခြေအနေတွေပိုဆိုးမလာအောင်သက်ဆိုင်သူအားလုံးထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့အင်ဒိုနီးရှားရောဂျပန်ကပါမျှော်လင့်ပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောကြားသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်တည်ငြိမ်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီပံ့ပိုးပေးနေကြတဲ့နိုင်ငံတွေထဲမှာဂျပန်နဲ့အင်ဒိုနီးရှားနိုင်ငံလည်းပါဝင်နေတာပါတောင်တရုတ်ပင်လယ်တွေကတရုတ်နဲ့အင်ဒိုနီးရှားကြားရေနံနိမိတ်ငင်းပွားနေတဲ့နေရာနာကကျွန်းတွေမှာဂျပန်ကငါးလုပ်ငန်းနဲ့စွမ်းအင်လုပ်ငန်းတွေထပ်ပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ဂျပန်နိုင်ငံသားရေးဝန်ကြီးခီးစင်အတွင်းမှအင်ဒိုနီးရှားကတိုက်တွန်းခဲ့ပါတယ်ဝန်ကြီးတိုရှိမီတစုမိုတီဂီနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့အစောပိုင်းကတွေ့ဆုံစဉ်အတွင်းမှနာတူနာကျွန်းစုတွေမှာဂျပန်ရင်းနှီးမြှုပ်နှံမှုသမ္မတဝီဒိုဒိုကဖိတ်ခေါ်ခဲ့ပါတယ်နာတူနာကျွန်းကြီးပေါ်မှာ၅ဆေးတိစောက်ဖို့ဂျပန်ကအင်ဒိုနီးရှားကိုဒေါ်လာ9တန်းကျော်ပေးခဲ့တဲ့နှစ်ကကူညီခဲ့ပါတယ်။ပထမအဆင့်ပူပေါင်းဆောင်ရွက်မှုအဖြစ်နဲ့၅လုပ်ငန်းဆိုင်ရာစင်တာနဲ့၅ဆေးတိစောက်နေပြီးစွမ်းအင်ဆိုင်ရာရင်းနှီးမြှုပ်နှံမှုအပါအဝင်ဒုတိယအဆင့်ပူပေါင်းဆောင်ရွက်မှုတွေကိုအများဆုံးစဖို့မျှော်လင့်တယ်လို့အင်ဒိုနီးရှားသံတမန်ကဒီကနေ့ပြောကြားခဲ့ပါတယ်
။ကမန်းကြီးဒေါ်လာ 1.95 ဘီလီယံလောက်တန်ဖိုးရှိတဲ့အမေရိကန်ပြည်ထောင်စုကနောက်ဆုံးပေါ် F-35 ဂျက်တက်လေယာဉ်12စင်းကိုစင်ကာပူနိုင်ငံကိုရောင်းချဖို့အမေရိကန်ကတည်ပြုလိုက်တဲ့အကြောင်းဒီနေ့ပဲတာဝန်ရှိသူတယောက်ကတည်ပြုပါရယ်ခင်မီတိုက်လေယာဉ်၄စင်းကနေ12စင်းထိဝယ်ယူဖို့စီစဉ်နေတဲ့အကြောင်းစင်ကာပူနိုင်ငံကမနစ်ကပဲကြေညာထားတာပါကျွန်းနိုင်ငံငယ်ဖြစ်ပေမဲ့စင်ကာပူကဒေသတွင်းမှာအကောင်ဆုံးစစ်လက်နက်တွေတပ်ဆင်ထားတဲ့စစ်တပ်အတွက်ကာဝေးရေးအသုံးစရာကိုလည်းအမြောက်များသုံးစွနေတာဖြစ်ပါရယ်ဂျက်တက်လေယာဉ်ရောင်းချဖို့အမေရိကန်နိုင်ငံရဲ့ဌာနကတည်ပြုခဲ့ပြီးတဲ့နောက်ကွန်ဂရက်စ်တော်ကိုအကြောင်းကြားထားပြီးအတည်ပြုချက်ရဖို့စောင့်ဆိုင်းနေတဲ့အမေရိကန်ကာဝေးဌာနလူညွန့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအေဂျင်စီ DSCA ကပြောဆိုခဲ့တာပါ။အာရှပစိဖိတ်ဒေသမှာစင်ကာပူနိုင်ငံဟာမဟာဗျူဟာကျတဲ့မိတ်ဆွေနိုင်ငံတစ်ခုဖြစ်သလိုလူညွန့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအခေအားကျတဲ့မိတ်ဖက်လည်းဖြစ်နိုင်ငံရေးတည်ငြိမ်မှုတွေစီးပွားရေးဖွံ့ဖြိုးမှုတွေမှာအရေးကြီးတဲ့အင်အားစုလည်းဖြစ်တယ်ဆိုပြီးတော့လေအေဂျင်စီကပြောဆိုထားပါတယ်။
American သမ္မတ Donald Trump ကတောင်ကိုရီးယားကနေတဆင့်မြောက်ကိုရီးယားကောင်ဆောင် Kim Jong Un ရဲ့မွေးနေ့အတွက်ဆုတောင်းစကားပါခဲ့ပါတယ်။ Kim Jong Un ရဲ့မွေးနေ့ကိုမှတ်မိနေတဲ့သမ္မတ Trump ကမွေးနေ့ဆုတောင်းစကားပါဖို့တောင်းဆိုခဲ့တဲ့အတွက်ကြာသပတေးနေ့ကဆုတောင်းစကားပါခဲ့ကြောင်း Washington မြို့တော်မှာသမ္မတ Trump နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေး Chuan Yi-yang ကပြောကြားခဲ့ပါတယ်။သမ္မတ Trump ကမွေးနေ့ဆုတောင်းစကားအပြင်တခြားလက်ဆောင်ပေးခဲ့သလားဆိုတာကိုတော့သူကဒီကနေ့မပြောပါဘူး။Kim Jong Un ရဲ့မွေးနေ့ဟာ January 6ရက်နေ့လို့ယုံကြည်ရပေမဲ့ဒီကနေ့အဲ့ဒီနေ့ဖြစ်တယ်ဆိုတာကိုမြောက်ကိုရီးယားကဘယ်တော့မှအတည်မပြုပါဘူး။ American အစိုးရကတော့သူ့ကို1984မှာမွေးတယ်လို့မှတ်ထားတဲ့အတွက်ဒီနှစ်မှာ36နှစ်ပြည့်သွားပုံရပါတယ
်။တောက်ကြနေညာနေခင်ထိတ်တန်းရောင်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်သတင်းလွှာလေးတွေမှာအရင်ဆုံးဒီကနေ့ဒေါက်ဆန်းစုကြည်တက်ရောက်ခဲ့တဲ့82ကြိမ်မြောက်ကချင်ပြည်နယ်နေ့ခန္ဓာကျောင်းနဲ့စပါမယ်။ဒီကနေ့ဇန်နဝါရီလ10ရက်နေ့မှာကျင်းပတဲ့ကချင်ပြည်နယ်နေ့ခန္ဓာတက်ရောက်လာတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြည်ရင်းစစ်ပွဲတွေရပ်သွားအောင်ဝိုင်းဝန်းစ조사ကြဖို့တိုက်တွန်းခဲ့ပါတယ်။ကချင်ရပ်ဖက်အဖွဲ့အစည်းတွေကလည်းကချင်မျိုးနွယ်စုတွေနဲ့တခြားလူမျိုးစုတွေစုပေါင်းနေထိုင်တဲ့ကချင်ပြည်နယ်မှာငြိမ်းချမ်းရေးအမြန်ဆုံးရနိုင်ဖို့မျှော်လင့်နေကြတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကဆက်ပြီးပြောပြပါမယ်ရှင်
။ကချင်ပြည်နယ်မြေကြီးနားမြို့မနောကွန်းမှာဒီနေ့ကျင်းပရဲ့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တက်ရောက်ခဲ့ရာဖြစ်ပြီးဒါဟာ2020မှာသူ့ရဲ့ပထမဦးဆုံးပြည်နယ်ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။ကချင်ပြည်နယ်နေ့ရဲ့အဓိကအခမ်းအနားတစ်ခုဖြစ်တဲ့မနောပွဲမှာပြည်တွင်းစစ်ရစရေးအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ဒေါက်အောင်ဆန်းစုကြည်ဟာအဓိကထားပြောဆိုခဲ့သလိုမနောပွဲကျင်းပပုံ၅မြို့တဲကစစ်ပွဲကြီးအောင်နိုင်ခြင်းနဲ့ပတ်သက်ပြီးဘယ်လိုစစ်မျိုးကိုအောင်နိုင်ဖို့လိုရဲဆိုတာကိုပြောကြားခဲ့ပါတယ်။
ဒီပြည်တွင်းစစ်အောင်နိုင်ရင်နောက်ပြည်တွင်းစစ်တွေမဖြစ်အောင်လို့အဲ့လိုအောင်နိုင်ရင်မနှောပွဲကြီးပြပါတော့တခုကျင်းပနိုင်တဲ့အခြေအနေကိုရအောင်လို့အလုံးစူးစမ်းကြပါတယ်ဒီလိုစစ်ပွဲတွေဖြစ်ခြင်းကိုအောင်နိုင်ပြီဆိုမှကျမတို့နိုင်ငံကလည်းတကယ်တိုးတက်နိုင်မှာကျမတို့ပြည်သူတွေကလည်းခွင့်ပြုနိုင်မှာဖြစ်ပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌဦးကွမ်ကောင်အောင်ခန့်ကတော့ဒီနေ့ကျင်းပရဲ့ကချင်ပြည်နယ်နေ့ဟာကချင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့ဖြစ်ကြောင်းနဲ့ဒီကနေ့တဆင်ဖက်ဒရယ်နိုင်ငံအတွက်အထောက်အကူဖြစ်တဲ့အခမ်းအနားဖြစ်လာဖို့မျှော်လင့်ကြောင်းလည်းပြောပါတယ
်။အကုန်လုံးတန်းစီရဲ့ခွင့်အရေးကြီးတဲ့အမျိုးပုံစံမျိုးနဲ့ဖြစ်သွားစေချင်ပါတယ်။ပုံမှန်တော့ဖက်ဒရယ်နေ့ဒီဖောက်တဲ့ရင်မှာအထောက်အကူရှိတဲ့ အခမ်းအနားမျိုးပဲဖြစ်နေရှင်ပါလေဒါပေမဲ့လက်တွေ့အောက်ထေပေါ်ရာဘလောက်ရှိအကောင့်ဖြစ်ပေါ်တယ်လေဆိုတဲ့အပေါ်မှာတော့မူပြီးပါလိမ့်မယ
်ကချင်ပြည်နယ်မှာဂျင်းဖော်ရဝမ်လီစုလက်ချီလောဝဆိုင်ဝါစရဲကချင်မျိုးနယ်စုရဲ့အပါဝင်ရှမ်းဗမာနဲ့တခြားတိုင်းရင်းသားမျိုးနယ်စုစုစုပေါင်း18သိန်းလောက်နေထိုင်ကြပါတယ်ပြည်내အတွင်းမှာငင်းငင်းချမ်းချမ်းနေထိုင်ရေးအတွက်ကချင်မျိုးနွယ်စု6ခုစလုံးလက်တွဲဆောင်ရွက်မှာအကျိုးရှိမယ်လို့လဲမြန်မာနိုင်ငံရဝမ်စပေးရင်ကျေးမှုအသင်းဗဟုရဲ့ဥက္ကဋ္ဌဦးမရစ်ရောရှုက VOE ကိုပြောပါတယ
်ကချင်ပြည်နယ်ရဲ့အနာဂတ်ဘူလက်တွဲကောင်ထေဖို့ရင်းနဲ့ပြည်မီမြန်မာနိုင်ငံရဲ့ငင်းချမ်းရေးကိုလည်းကျွန်တော်6မျိုးကဒုတကလက်တွဲမှာပေါ်ဆောင်ရှင်တယ်ဆိုမှကျွန်တော်ကအဲ့လိုပဲစစ်ကူးချက်မှာရှိပါတယ်တစ်စီးတစ်လုံးချင်းနဲ့ပါဝင်ရင်တော့ပုံမှန်အားရှိမယ်ဆိုမှကျွန်တော်ကအဲ့လိုပဲခံယူကြပါတယ်
တောင်တန်းနယ်ပြည်မှာတိုင်းရင်းသားတွေပါတယ်1949ပင်လုံဆွေးနွေးပွဲရလဒ်တွေကနေတိုင်းရင်းသားစီးလုံးညီညွတ်မှုကိုတည်ဆောက်နိုင်ခဲ့လို့ဗြိတိရှအစိုးရစီကနေလွတ်လပ်ရေးကိုရခဲ့ပါတယ်1948ဇန်နဝါရီ10ရက်မှာကချင်ပြည်နယ်ကောင်စီညီလာခံရဲ့ပထမအကြိမ်အစည်းအဝေးမှာကချင်ပြည်နယ်အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပြီးဒါကိုဂုဏ်ပြုရဲ့အနေနဲ့ဒီနေ့ကိုကချင်ပြည်နယ်နေ့အဖြစ်သတ်မှတ်ခဲ့ရပါအစိုးရက27ရာစုပင်လုံညီလာခံကို3ချိန်ကျင်းပထားပြီးအဲ့ဒီညီလာခံတွေကနေဘုံသဘောတူညီချက်52ခုရရှိထားပါတယ်ဒီသဘောတူညီချက်တွေကနေဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့တိုင်းရင်းသားအားလုံးပြည်အောင်စုစိတ်နဲ့ပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကကချင်ပြည်နယ်နေ့အတွက်တဝန်လှော်ပေးဖို့တိုက်တွန်းခဲ့ပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရတောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုရခိုင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်။မြောက်ဦးမြို့နယ်နဲ့အမ်းမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပါပစ်ခတ်နေကြပါတယ်။မနေ့ကတော့မြောက်ဦးမြို့နယ်အုပ်ဖို့ခန်းကျေးရွာမှာလက်နက်ကြီးကြီးကြပြီးအရတား၄ယောက်ဒဏ်ရာရသွားပါတယ်။ဒီကနေ့ထိရခိုင်မြောက်ပိုင်းကနောက်ဆုံးရတိုက်ပွဲသတင်းတွေကို VOA သတင်းတောက်ကိုသက်နိုင်ကပြောပြပေးထားပါတယ်ရှင်
။အမ်းမြို့နယ်နဲ့မြောက်ဦးမြို့နယ်တွင်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေဟာမနေ့ကထိပြင်းထန်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့ကလေမြောက်မြို့နယ်အုပ်ဖို့ကန်ချေရွာဒီမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းပေါက်ခွေပြီးကျန်လေပြစ်ခတ်တာကြောင့်အသက်တစ်နှစ်ကျော်ကလေးအပါဝင်အရသာ3ဦးဒဏ်ရာရရှိခဲ့တယ်လို့မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။ဟုတ်ကဲ့မနေ့ကညနေ 3:00 နာရီလောက်မှာပေါ့နော်။တပ်မတော်ဒီသင်းကျစ်တော်ဖရာသင်းကျစ်တော်တောင်မှာရှိတဲ့တပ်မတော်စစ်ကြောင်းကနေပြီးတော့ဒီအုပ်ဖို့ကန်ဖက်ကိုဆင်းလာတယ်အဲ့ဒီအချိန်မှာမိုင်းပေါက်တာလားဘာဖြစ်တာတော့မသိဘူးပေါ့နော်အဲ့ဒါကြောင့်အဲ့ဒီတမ်တော်စစ်ကြောင်းကနေပြီးတော့ပြစ်တဲ့အချိန်မှာဒီအုပ်ဖို့ကန်က၄ယောက်တန်ရတော့တာရှိတယ်အဲ့ဒီ၄ယောက်ကိုအခုမြောက်ဦးစေးကိုပို့ထားတယ်အမြောက်ကန်နေတော့မနေ့ကဒီဒီနေ့လုံးလုံးလောက်ကြာနေရတယ်ပေါ့နော
်အုပ်ဖို့ကန်ကြည်ရွာကဒဏ်ရာရရှိတော်သူတွေကိုမြောက်ဦးစေးရုံကိုပို့ဆောင်ထားပြီးအဲ့ဒီတည်းကကလေးရဲ့ဒဏ်ရာရှင်တွေစိုးရင်ရတယ်လို့အုပ်ဖို့ကန်ကြေးဝါသားတူဦးကပြောပါတယ
်။ဩကလေးကတနည်းကျော်ကလေးကသူကဟိုရှေ့တော့ပါလို့ပြောတယ်ရှေ့တော့မှနည်းနည်းပါဖြစ်တော့တယ်။သူကတော့ကလေးဆိုတော့နည်းနည်းစိုးရင်တော့ဩကအခုလက်စေးမှာပဲရှိသေးတယ်
။ဒါအပြင်အမျိုးနေဖက်မှာလည်းလက်နက်ကြီးတန်တွေကိုတနေကုန်ကြနေရပြီးစစ်လီရင်တွေလည်းတနေကုန်ပြန်ဝေးနေတယ်လို့အမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ်
။ကိုယ့်ရဲ့မနစ်များကတော့ည9နာရီအချိန်လောက်ထိတော့ချစ်ခွေးကိုနိုင်ပေါ်တော့အဲ့ဒီချိန်လေးတော့အတိုင်းကြီးရနေရတယ်လက်နေကြီးနဲ့ပြတ်တန်နေတယ်ဒါကတော့ကျွန်တော်တို့ကလည်းအတူတူပဲဖြစ်တယ်ငါဆိုတော့ကျွန်တော်ကြာနေရတာကတော့ဒီလေးရန်လေးပြန်နေအကျံပတ်နေပြည့်ရင်လက်နေကြီးအမှန်တည်းကြာနေရတာပေါ့နော်ချင်းချင်းနဲ့အဲ့ဒါလေးတို့တော့သိရတယ်ဒါပဲတစ်ဖက်ရင်ဆိုင်ပိုက်ပွေလာသူဒီမှာဘလို့ဖြစ်နေတယ်လို့ကျွန်တော်တို့ကခက်တယ်လေဆိုတော့
ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ကင်အေအေဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပေါ်တာတွေရှိပြီးအသေးစိတ်ရှက်လက်ကိုမသိရသေးပေမဲ့မြောက်ဦးမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
ကျွန်တော်တို့နဲ့တော့အဲ့ဒီမြောက်ဦးဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဗျ။အ အဲ့မှာမြောက်ဘက်မှာတိုက်ဝဲဖြစ်တာမရှိဘူးဟိုမြန်မာစစ်တပ်ကနေပြီးတော့ဒီဒါကိုနေပြီးတော့ဒါအတလတ်ကြီးပေါ့နော်သူတို့လည်းလည်းကြီးနေပြီးဆက်ဖြစ်တယ်လို့ကြီးကြတယ်အဲ့ဒီမှာ၄၃ယောက်နဲ့ဒါဒီပြည်ကံရသွားတာတိုက်ပွဲချင်းတယ်လို့တို့ပြီးရတယ်ဒါပေမဲ့အသေးစိတ်တော့ကျွန်တော်စီတို့ဘာမှမရောက်ပါဘူ
းရခိုင်တိုက်ပွဲရှင်နေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကိုဗီရောရေကဆက်တွေ့ဖြစ်ပေမဲ့လည်းတစုံတရာအတည်ပြုချက်မရရှိခဲ့ပါဘူးအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တစ်နှစ်တာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွင်မှာအရသာတည်ဆုံးသူ120ကျော်ရှိပြီးထိခိုက်ဒဏ်ရာရရှိသူ230ကျော်ရှိတယ်လို့ရခိုင်လူမှုအဖွဲ့စည်းတွေကစီရင်ကောက်ယူထားကြပါတယ်ရခိုင်လက်နက်ကင်အေအဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအရှေ့ရှာဖို့ကြိုးစားနေတယ်လို့တပ်မတော်ဘက်ကလည်းရခိုင်ပြည်နယ်မှာအရှေ့ရှာနေထိုင်တာကိုလက်မခံတာကြောင့်ရခိုင်မြောက်ပိုင်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေမှာဖြစ်တယ်လို့ရခိုင်ရဲလင်းလာတုံသတ်သူတွေကတုံသတ်ထားကြပါတယ
်။ကိုတနိုင်ပြောပြသွားတော့ပါရှင်။အခုဥကိုနီရဲ့အမှုအယူခံတွေအကြောင်းပြောပြပေးပါဦးမယ်။တရားလွှတ်တော်ရှင်နေဥကိုနီကိုတနက်နေ့ပြစ်ဒဏ်မှုအတွက်တည်ရန်ပေးခံထားရသူကြည်လင်းနဲ့အောင်ဝင်းစိုးတို့ရဲ့အယူခံကိုတရားလွှတ်တော်ချုပ်ရုံးကဒီကနေ့ပယ်ချလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီမှုမှာအဓိကပါဝင်ပတ်သက်ခဲ့သူတွေအဖြစ်နှစ်တူထောင်ဒဏ်ချမှတ်ခံထားကြရတဲ့ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုပြစ်ဒဏ်တိုးမြှင့်ပေးဖို့တရားလိုဘက်ကတင်သွင်းတဲ့အယူခံကိုလည်းအလားတူပယ်ချခဲ့တာကြောင့်တရားလိုရှေ့တွေတွေကအထူးအယူခံဝင်ဖို့ဆက်လုပ်သွားမယ်လို့ပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မေခါကပေးပို့ထားပါပါလေရှင်
မင်္ဂလာတော်လေးစိတ်မှာတရားလွှတ်တော်ရှင်နေဥကိုနီကိုတနက်နေ့ပစ်ခတ်မှုနဲ့ကြီးလင်းတဲ့အောင်ဝင်းစော်တို့ကိုတည်ရန်ပေးတာအတွက်အတီးပြုတ်လက်ခံလိုက်တဲ့ဆိုရင်ဒီမှုမှာအဓိကပါဝင်ပတ်သက်နေသူတွေအတွက်ထောင်ဒဏ်ပြစ်ဒဏ်နဲ့ပဲကြာခံစေတာဟာမဖြစ်သင့်တဲ့အတွက်အထူးအယူခံဝင်သွားဖို့ရှိရဲလို့တရားလိုရှင်နေဥရောဘတ်ဆန်းအောင်ကပြောပါတယ
်ကြီးလင်းတဲ့အောင်ဝင်းစော်ကိုကြားမှတ်တဲ့တည်ရန်နေဥသာအတီးပြုတ်ပဲဆိုကျန်တဲ့ပြည်စီမှုနိုင်ငံတော်ကလည်းဒီကိစ္စနဲ့ပတ်သက်ရင်ရာစုပြည်စီမှုမှာတိတိတုံညာနဲ့ကုသကွင်ပိကာကွေးမြေသော2019နဲ့ဇေယျဖြိုးပေါ်သောအနေနဲ့တိကာကွေးအရာပဲသွားသိနေဆိုတဲ့အနေထားကိုပြည်စီမှုတက်ခဲ့တာသူလည်းပဲခါရတယ်အားလုံးပေါ်ဗျာဇေယျပြောတယ်သူ့ပြုပေးဖို့ပေါ့အဝင်းကြီးကလည်းသူ့ပြုပေးဖို့အဲ့ဒါတွေပါပေါင်းယုံပြီးတော့အကုန်လုံးပိန်ချရတယ်ငားမှုဆိုတော့ပတ်လည်လိုက်ပါဒါကိုကျွန်တော်တို့ကတော့အထူးယူခံဝင်ဖို့ကျွန်တော်ကစုပ်ပြည့်ချက်ရှိပြီးသားပါသက်ဆိုင်ကံကံရှင်များနဲ့ညီနိုင်တိုင်နေပြီးတော့ကျွန်တော်တို့နှစ်လအတွင်းတော့အမြင်တက်မှာပ
ါထောင်နဲ့ငားနဲ့ချမှတ်ခံထားရတဲ့ဇေယျဖြိုးကိုတေးရန်ထိုက်စီတဲ့ပုံမှန်နဲ့အရေးယူပေးဖို့ထောင်နဲ့သုံးတိချမှတ်ခံထားရတဲ့နောက်ထပ်တရက်ခန့်အောင်ဝင်းထုံးကိုပြည်ရန်တုံးမြင့်ပေးဖို့တရက်လိုဘက်ကယူခံရှောက်ထားခဲ့တာကိုနေပြီးတော့တရားလွှတ်တော်ရုံးချုပ်ကဒီကနေ့ပယ်ချလိုက်တာကြောင့်ဥပဒေလမ်းကြောင်းအရအထူးယူခံဆက်သွားမှာဖြစ်ကြောင်းပြောသွားတာပါ2019ခုနှစ်ဇန်နဝါရီလတုန်းကတနက်သမားကြည်လင်းကပြပခီးကနေပြန်လာတဲ့ဥကိုနီကိုရန်ကုန်လေစိတ်မှာအနီးကပ်လုကြံခဲ့တာဖြစ်ပါတယ်ဒီအမှုကိုနှစ်နှစ်ကျော်ကြာစစ်ဆေးပြီးတဲ့နောက်လုကြံသူကြည်လင်းနဲ့ခိုင်းစေသူလို့ဆိုတဲ့အောင်ဝင်းစော်တို့ကိုမတိမ်မချင်းကြိုးခွင်းဆွတ်တက်ဖို့2019 February 15ရက်နေ့မှာအမိန့်ချခဲ့တာပါအောင်ဝင်းစော်ကိုထွက်ပြေးနိုင်အောင်ကူညီခဲ့သူအောင်ဝင်းထွန်းကိုတော့ထောင်နဲ့သုံးနှစ်နဲ့လူတက်မှုအတွက်ငွေကြေးထောက်ပံ့သူလို့ဆွဲချက်တင်ခံရတဲ့ဇေယျဖြိုးကိုတော့ထောင်နဲ့၅နှစ်ချမှတ်ခဲ့ပါတယ်။ဥက္ကုဏီအမှုမှာအဓိကတရားခံလို့ယူဆကြတဲ့အောင်ဝင်းခိုင်ကတော့ဒီကနေ့ထိလွတ်မြောက်နေဆဲဖြစ်ပါတယ်။တရားလိုရှိနေတဦးဖြစ်တဲ့ဦးနေလာကလည်းဥပဒေအရဆက်လုပ်တင်တာတွေလုပ်မယ်လို့ပြောဆိုလိုက်ပါတယ
်။ဇေယျဖြိုးနဲ့ပတ်သက်တဲ့အပိုင်းကတော့ဟိုဥဒေအရကျေရုပ်ကလည်းလုံးဆက်ရှိတာဆက်ရလို့ပါပါလားကျွန်တော်တို့အချိန်နဲ့ပြောနေတယ်တကယ်တမ်းဟိပြောမယ်ဆိုလို့ရှိရင်နှစ်ကျိုးတော့ကြာပါဘာလို့ဆိုတော့ तू ကဥကိုနေကိုလုံးကြံပြီးရဲ့လုံးကြံပြီးတဲ့နောက်ပိုင်းမှာနောက်ကိုနေဝင်းကိုထပ်မှန်ပြီးတော့တနက်နေ့ပြခဲ့တဲ့အပိုင်းမှာအမှန်တကယ်အဟိပြောမယ်ဆိုလို့ရှိရင်တေးတန်းဒီကျွန်းတန်းထိုက်တဲ့ပြီးမှုကျိုးလွန်ပြီးတော့တဆက်ဆက်ထဲတော့နှစ်တိကားနေရဒီနောက်ထပ်ပြီးမှုခုနဲ့ဒီလင်းကိုတရားဆွဲမယ်ဒီနေမျိုးမှာအခုတော့ဒီလိုသူတချို့ပဲပေါ့ကွာဒါလည်းဥပဒေကဟိုတရားရုံးနေရာဆုံးဖြတ်တဲ့ဟာအမှန်ကန်တယ်လို့ပဲဟိုစပါတယ
်ဒီကနေ့တရားရုံးစီရင်ချက်ပေါ်တရားခံဘက်ကရှင့်တွေရဲ့သဘောထားကိုသိအောင်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာမရှိခဲ့ပါဘူးရှင့်နေကြီးဥကိုနီလောက်ကျန်တပ်ဖြတ်ခံရမှုမှာနောက်ွယ်ကစီခိုင်းသူအဖြစ်ဖန်ဝရန်အထုတ်ခံထားရပြီးတရားခံပြေးအနေနဲ့သတ်မှတ်ခံထားရတဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးလဲထိုက်တန်နဲ့ပြစ်ဒဏ်ချမှတ်ပေးနိုင်မှုသက်ဆိုင်ရာကထိထိရောက်ရောက်ဆက်လက်အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့တရက်လူရှိနေဥရောပဆန်အောင်ကပြောဆိုလိုက်ပါတယ်။အခုချိန်ထိတော့ ဖမ်းမမိသေးတဲ့အောင်းဝင်းခိုင်ကိုကြည်လင်းတို့လိုပဲအမြင့်ဆုံးပြစ်ဒဏ်ပေးနိုင်တဲ့လောက်ကျန်တပ်ဖြတ်မှုပုံမှ3.1ခမြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖမ်းဝရမ်းလည်းထုတ်ထားစေပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီလောက်ကျန်ခံရတာလာမယ့်ဇန်နဝါရီ29ရက်နေ့ဆို3နှစ်ပြည့်ပါတော့မရှင
်တရရှိများရှင်တရုတ်သမ္မတရှီကျင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လဲခံမှန်းနေကြတာပါကမ္ဘာမှာတနေ့တခြားဩစာအရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ယူရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ဒီထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေအပြင်အမျိုးသမီးကန္တာသုတဆုံးလေးအမေရိကန်တခွင်စီစဉ်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။တောက်ကြနေ့ညပဲ VOA စီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်။ UN နိုင်ငံတဟီယာမြို့တော်လေယာဉ်ဝင်ကနေပြန်တပြီးမြေချခင်မှာပဲပြစ်ချရာကလူပေါင်း186ယောက်သေဆုံးရတဲ့ Ukraine ခီးတဲ့တွင်လေယာမစ်ဆိုင်းတုံးနဲ့ပြစ်ချခံရတာမဟုတ်တဲ့အကြောင်း UN ရပ်ဘက်လေကြောင်းဌာနကြီးကပြောလိုက်ပါတယ်။မစ်ဆိုင်းတုံးနဲ့ပြစ်ချခံရတာမဟုတ်တဲ့အကြောင်းအပါစာတာကဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာညှင်းဆန်သွားတာပါ။အီရန်ထိတဲ့တပ်မှုတယောက်ကိုအမေရိကန်ကလေကြောင်းကတုတ်တင်တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အီရန်ကအမေရိကန်တပ်တွေအခြေစိုက်ထားတဲ့အီရန်နိုင်ငံကလီတက်စကန်ကုကိုပထိန်တမစန်တုံးနေနဲ့တက်ခတ်ခဲ့တဲ့နေ့မှာပဲလေရင်ပြစ်ချတာဖြစ်ပါတယ်။အီရန်ကတော့လေရင်ပြစ်ချမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်မှုအမေရိကန်ကအမျိုးသားတယ်ယူပို့ဆောင်ရေးလုံခြုံမှုဆရာပုတ်ဖွဲ့ကိုလည်းဖိတ်ကြားထားပါတယ်။လေရင်ထုတ်လုပ်တဲ့ဘောင်းဟင်းကုမ္ပဏီနဲ့ပြစ်ချတဲ့လေကြောင်းလိုင်းရဲ့နိုင်ငံဖြစ်တဲ့ယူကရိန်းနိုင်ငံကလည်းစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်နေကြတာပါ။တမတော်နဲ့ထရန့်အနေနဲ့ယူရန်နိုင်ငံပေါ်နောက်ထပ်စီးရီးရရေးယူမယ်ဆိုရင်ကွန်ဂရက်လွှတ်တော်ရဲ့အတည်ပြုချက်ရယူရမယ်ဆုံးဖြတ်ချက်တစ်ရက်ကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။မနေ့ကမဲခွဲရမှာတော့လူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်အားလုံးနီးပါးနဲ့အတူရီပက်ဘလီကန်ကတချို့ကလည်းထောက်ခံမဲ့ပေးခဲ့ပြီးထောက်ခံမဲ့224မဲ့ကန့်ကွက်မဲ့194မဲ့နဲ့အတည်ပြုလိုက်တာပါ။တရုတ်သမ္မတရှီကျင်းပင်ရရှီသတင်းပတ်နောက်မှာမြန်မာနိုင်ငံကိုတွားရောက်မဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုပါတယ်။သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြစ်ရှီသတင်းပတ်တောက်ချန်တဲ့စနေနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကိုကူကပြီးတရုတ်တန်ယုံရဲ့ Facebook စာမျက်နှာကဖော်ပြခဲ့တာပါ
။တောက်ချန်နေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်ရှင်။အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပီးခြင်းမှာတော့ Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is